မာနိုင်ငံမှာအယက်သားအစိုးရကိုဖယ်ရှားပြီးတော့အာဏာရယူထားတဲ့မြန်မာစစ်တပ်အပေါ်အကြမ်းမဖက်ဆန့်ကျင်နေကြတဲ့ CDM လှုပ်ရှားမှုကိုညင်ကြားရေးနိုဘယ်ဆုချီးမြှင့်ဖို့နာမည်စရင်တင်သွင်းထားပါတယ်။နော်ဝေးနိုင်ငံအော့စလိုတက္ကသိုလ်ကပေါမောက်ခ6ဦးတို့က2022ခုနှစ်နိုဘယ်ညင်ကြားရေးဆုအတွက် CDM လှုပ်ရှားမှုကိုပေးအပ်ဖို့နိုဘယ်ဆုရွေးချယ်ရေးကော်မတီကိုနာမည်စရင်တင်သွင်းခဲ့တာပါ။အပြည့်ပြည့်ဆိုင်ရာရွေးကောက်ပွဲလှိလာဆောင်ကြည့်တဲ့အဖွဲ့အတော်များများရဲ့အဆိုအရ2020ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာအမှားအယွင်းသိမရှိဘဲ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ကြောင်းပမောက်ခ6ဦးရဲ့မတ်လ22ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ကရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တဲ့ဆိုပြီးဖေဖော်ဝါရီလတရနေ့မှာ NLD အစိုးရကိုဖယ်ရှားပြီးတော့စစ်ဖက်တာဝန်ရှိသူတွေနဲ့အစာထုတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။သမရအဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်အစိုးရအရာရှိအတော်များများကိုလည်းစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တာကြောင့်နိုင်ငံတော်အကြမ်းဖက်ဆန္ဒပြပွဲတွေပေါ်ပေါက်လာရတယ်လို့လည်းဖော်ပြထားတာပါ။ဒါကြောင့်လည်းစစ်အာဏာရှင်ကိုအကြမ်းဖက်တဲ့နည်းနဲ့ဆန့်ကျင်ဖို့ NLD ဘက်ကတိုက်တွန်းခဲ့တယ်လို့ Gen Z လို့လည်းသိကြတဲ့မျိုးဆက်သစ်လူငယ်တွေဦးဆောင်တဲ့အကြမ်းဖက်အာဏာပြန်ဆန်ရေးလှုပ်ရှားမှုတွေနဲ့အထွေထွေတပိတ်ကြီးတွေပေါ်ပေါက်လာရတယ်လို့လည်းဖော်ပြထားပါတယ်။CDM လှုပ်ရှားမှုကိုစစ်တပ်ကအင်အားသုံးအကြမ်းဖက်နှိမ်နင်းမှုတွေတိုးလှုပ်လာတဲ့အတွက်ကလင်းငယ်တွေအပါအဝင်ရာနဲ့ချီတဲ့ပြည်သူတွေအသက်ဆုံးရှုံးနေရတယ်လို့လည်းရေးထားပါတယ်။ဒါအပြင်ဆန္ဒပြပြည်သူတွေကိုစနစ်တကျနဲ့တရားမဝင်အသက်ဖြတ်နှိပ်စက်နေတဲ့မြန်မာစစ်တပ်ရဲ့ထိရှားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစောင့်ကြည့်နေတယ်လို့လည်းဖော်ပြထားပါတယ်။အခုလိုအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့လည်းမြန်မာပြည်သူတွေကတော့အကြမ်းမဖက်တဲ့ CDM လှုပ်ရှားမှုအဖြစ်နီလံပေါင်းစုံသုံးပြီးတော့ဆက်ပြီးတော်လှန်နေကြတဲ့အပြင်ဒီလှုပ်ရှားမှုကိုအကြီးအကျယ်ထောက်ခံမှုရနေတာကိုတွေ့မြင်ရကြောင်းလည်းအဲ့ဒီကြေညာချက်မှဖော်ပြထားပါတယ်။အခုလိုအကြမ်းဖက်တဲ့အနည်းနဲ့ငြိမ်းချမ်းရေးအတွက်ကြိုးပမ်းနေကြတဲ့ CDM လှုပ်ရှားမှုကို Nobel ဆုပေးဖို့နာမည်စင်းတင်သွင်းခြင်းအပြင်အတိအမှတ်ပြုလိုပါတယ်လို့လည်းပမောက္ခချက်ဦးတို့ရဲ့ကြေညာချက်မှဖော်ပြထားပါတယ်။အကြမ်းဖက်ဆန့်ကျင်မှုအတော်များများကို Nobel ဆုတွေပေးအပ်တဲ့သာသနာ့တွေလည်းရှိခဲ့သလိုအဲ့ဒီလိုဆုချီးမြှင့်ခံရသူတွေထဲမှာဖုန်းတော်ကြီးဒလိုင်လာမာ၊ဒေါက်တာမာတင်လူသာကင်းကိုလည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာလည်းဒီလမ်းကြောင်းအတိုင်းငြိမ်းချမ်းစွာဆန္ဒပြနေကြတဲ့အတွက်ဒီလှုပ်ရှားမှုမှာပါဝင်တဲ့တန်းနဲ့ချီတဲ့မြန်မာပြည်သူပြည်သားအလုံးကိုအခုလိုနာမည်စင်းတင်သွင်းပြီးတော့အတိအမှတ်ပြုလိုက်ပါတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။